စီးထမနေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းရသေတောင်မြို့နယ်တောင်တော်ကြီးရွာဘက်မှာမြမစစ်တပ်ရဲတပ်တွေကိုအေးရခိုင်လက်နက်ခိုင်အဖွဲ့ကဒီကနေ့မနက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေနဲ့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။မြင်းမြမြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဘူးသီးရောင်မြို့က NLD ရုံးသားမှလည်းဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။မတည်ငြိမ်သေးတဲ့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ခွင့်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ရတိတောင်မြို့နယ်တောင်တရာကျေးရွာဘက်မှာမြန်မာရေစပ်တင်မောတစည်းကိုရခိုင်လက်နက်ကန်အေအဖွဲ့ကနေဒီမနက်မှာပြစ်ခတ်တိုက်ခတ်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်နာချုပ်သတ်မတော်ပြောခွေရပုံမှုကြီးဝင်းစော်ဦးကပြောပါရတယ်
။တောင်တရာဆိုတာကတော့ကျွန်တော်တို့အဲ့မှာဟိုကန်ထိုးရင်ပေါ့နော်ကန်ထိုးရင်ကကျွန်တော်တို့အဲ့ဒီဟိုမင်းကြီးရဲ့အတိုင်းပေါ့မသွားတာတော့ဒီလိုပါပေါ့သွားတဲ့အခါကိုအေအားဒီဝေးရနေလှမ်းပြတာပေါ့အဲ့ဒီတောင်တရာနာအပီဂျီနယ်လှမ်းပြတာပါအောင်ပြေ
သောန္တရာကျေးရွာသားတို့ကတော့အေအဖွဲ့ကနေမေယူမြစ်ထက်ကသတ်မတော်စစ်ရည်ရင်ကိုပြစ်ခတ်တာဖြစ်ပြီးတင်မောဘက်ကထိခိုက်မှုအနည်းငယ်ရှိတယ်လို့ပြောပါတယ်
။မနေ့ကခိုးလိုက်ဝန်ကြီးကကမြန်မာတပ်မတော်ရဲတပ်တင်မောကကကျွန်တော်တို့သောန္တရာကျေးရွာမေယူမြစ်ထက်မှာပေါ့အဲကမ်းလမ်းမှာကျွန်တော်လက်ဖက်ရှိတဲ့မှုကြည့်တော့ခိုင်လာမှာနေလေးတော့ဖြစ်ခဲ့ရုံနဲ့ဒီကကကုန်းမွာပေါ့ဟိုဘက်ရေချောင်းအဲ့လိုမျိုးထိတွေ့မှုပြကြတာအဲ့မှာရဲတပ်တင်မောနေလေးဖြစ်သွားတယ်ကြည့်ရသူကကြံပြီးတက်သွားတာပေါ့လေ
ပြစ်ခတ်ခံရတဲ့ရေတပ်တင်ဘောဟာသမိလန်းနဲ့ရေမြက်ကျေးရွာဘက်ကိုဆက်လာပြီးကန့်သက်ပြစ်ခတ်မှုတွေကြောင့်ရေမြက်ကျေးရွာသားတွေကလည်းရွာကနေတင်းချောင်နေရပါတယ်ပြီးခဲ့တဲ့လတွေတုန်းကလည်းမြေပုံမြို့နယ်ရတိတ်တောင်မြို့နယ်နဲ့စစ်တွေမြို့နယ်ဘက်မှာလည်းမြန်မာရေသတင်းဘောတွေမကြာခဏအစုစလုံးတိုက်ခိုက်ခံနေရပါတယ်ဒီကနေ့မှလည်းမင်းပြားမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့ထိန်ပင်အုပ်စုအုပ်ချုပ်ရေးမှူးဥညုံမောင်သိန်းကပြောပါတယ
်ကျွန်တော်တို့ဘာအောင်လာချီကျန်ရောဤမဖာနေနိုင်ရောဘယ်ဘောညာကလာနာနေတဲ့ကြောပါသဘူးမှာပါကျွန်တော်ဒီကိုလာကြီးခွေလာကပေါ့ကြားပါတနာရီလောက်ရှိပြီးကြလာမှာ
အနောက်ပိုင်းတိုင်းစစ်သနာချုပ်သတ်မတော်ပြောခွေရပူမှုကြီးဝင်းစော်ဦးကဒီမနေ့မင်းပြားမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားကြောင်းအခုလိုပြောပါတယ
်မင်းပြားရဲ့အရှိတ်မှာပဲတန်းပြောင်းရဲ့အရှိတ်မှာတော့နေ့စဉ်နေနေရှင်းနေပြီးတော့မှစီးပွားမှုတွေရှိလာတော့ရှိတယ်ဒီလိုလေအဲစီးပွားမှုဖြစ်လာတော့ဘာမှတော့တိကျတဲ့အရာ
ရတိတ်တံမြို့နယ်တွင်ရေတပ်တင်ပေါ်ပြစ်ခတ်မှုနှင့်မင်းပြမြို့နယ်ဖက်စိုက်ပွဲအခြေအနေကိုသိရှိဖို့အေပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေဖြင့်ဘုံပောက်ကွဲမှုတွေပါဖြစ်ပွားနေတာပါ။ရခိုင်ပြည်နယ်ဘူရီတောင်မြို့ပန်းစင်ချောင်းသရရှိဘက်ကအန်နဒီရုံးတဲ့နီးမှာဒီနေ့မနက်မှာဘုံတလုံးပောက်ကွဲခဲ့တယ်လို့ဘူရီတောင်မဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကအခုလိုပြောပါတယ်။
ဒီလေချင်းနိုင်ရောမှာဘူဒီတောင်ရဲ့အခြေဖက်ကလာပန်စင်း6ရှိတယ်အဲ့ဒီ6တရားရဲ့ဟိုအခြေဖက်မှာနိုင်ရကုန်းရောမှာပေါက်တာတလုံးလေးပေါက်တာနိုင်ရကုန်းရောဆိုတော့အဲ့ဒီလမ်းကနေတမသခခဆင်းကားကိုသွားတဲ့လမ်းပေါ့ကလာနာမှာတော့အန်ရီရုံအစ်စ်ဖွင့်ထားတာကြီးတယ်အဲ့ဒီနားမှာပေါက်တယ်လို့ပြောတယ
်ဘုံပေါက်ခွဲတဲ့နေရာဟာရဲပိုင်နေမည်မဟုတ်ပဲနေချားဆောက်တအုပ်ချုပ်နေမည်ဖြစ်လို့ဘယ်ဖွဲ့လက်ချက်ဆိုတာရဲစခန်းကနေအတိပြုချက်မပေးနိုင်ကြောင်းဦးမောင်ကျော်စံကဆက်ပြောပါတယ်
ဒီခိုင်မှုမရှိဘူးလို့သိရတယ်။ဒါပေမဲ့ဒီတရင်လေးကဘုဒ္ဓတော်ရေကအဲ့ဒီနေရာကိုသူတို့အပိုင်နေနေမဟုတ်ဘူး။ဒါကြအဲ့အခြေဘက်ကိုဆိုရင်နေချားဆောင်ကရေကဆောက်ထားတဲ့နေရာဆိုတော့ရေကိုဆောင်နေတော့လည်းသူတို့ကအပြစ်မပေးနိုင်ဘူး
။ဘုဒ္ဓတော်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးရွှေလှအောင်ကတော့ဘုဒ္ဓတော်မြို့တင်ဒီမနေ့မှာဘုံပေါက်ကွဲကြောင်းအတိပြုပြောပါရယ်
။ဒီတိုင်းပေါက်ကွဲတာပဲရှိတယ်။အလုံးကွဲဟာ။ဒီခိုင်မှုမရှိဘူးတော့သူကဒီတိုင်းလူလည်းမရှိဘူး။လမ်းတော့လမ်းပေါ်ပဲ။ဒါပေမဲ့လူဖြတ်တော့ဖြတ်လာမရှိတဲ့အချိန်ပေါက်တာပဲ။
ဘုံပေါက်ကွဲမှုတွင်ကမ်းလှမ်းနှဲငယ်ပျက်စီးမှုတွေရှိခဲ့တယ်လို့ဒေတာခန်တူးကဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလည်းမြေပုံမြို့နယ်စညင်းကျေးရွာအုပ်စုအင်ဂျင်ကျေးရွာကမြို့သမီးတူးဟာလည်းတောထဲမှာထင်းခွေရှာရာကနေဘုံပေါက်ကွဲပြီးခြေထောက်မှာတန်ရာပြင်းထန်ရရှိခဲ့တယ်လို့တန်ရာရရှိတဲ့မြို့သမီးကိုအန်းစေယုံကနေမကွေးစေယုံကိုပို့ဆောင်ကူသနေရပါတယ်။မြမသမတော်နဲ့ရခိုင်လက်နက်ကင်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲဆယ်လတာတွင်ဘုံပေါက်ကွဲမှုအပါအဝင်အယသန်းတေဆုံးမှု80ကျော်ရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ခန့်ရှိနေပြီလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါရခင်ဗျာ